စ်ခိုင်ပဋိပက္ခအပေါ်ပထမအဆင့်အနေနဲ့စုံစမ်းစစ်ဆေးမယ်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကိုလိုအပ်တဲ့အကူအညီတွေအပြည့်အဝပေးရတော့မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကတောက်ကြားနေကကတိပေးပြောကြားခဲ့တယ်လို့ The Daily Star.net မှာဖော်ပြထားပါတယ်ICC အဖွဲ့လာမယ်လာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့စီစဉ်ထားတယ်လို့နိုင်ငံခြားရေးဌာနအကင်းဝမက်ရှာဒီဟူဟာကစ်ကပြောပါတယ် ICC ရှေ့နယ်ချုပ်ဖာတူဘန်ဆူဒါနဲ့ဝန်ကြီးချုပ်ရှေ့ခါစီနာတို့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုသွားတာပါ Rohingya အရေးကို ICC ရဲ့တရားစီရင်ရေးအောက်ကိုထည့်သွင်းထားပြီးဖြစ်တယ်လို့ပြစ်မှုကျူးလွန်ထားသူတွေကိုစစ်ဆေးစီရင်နိုင်ဖို့တရားရုံးခုကိုလည်းစီစဉ်ထားပြီးလို့ရှေ့နယ်ချုပ်ဘန်ဆူဒါကပြောပါတယ် Rohingya အရေးနဲ့ပတ်သက်ပြီးတော့အမှုတည်ဆောက်နိုင်ရေးအတွက်ပနမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC အဖွဲ့တောင်းရောက်ကြမှာဖြစ်တယ်လို့လည်းဘန်ဆူဒါကပြောကြောင်းအဲဒီသတင်းမှာဖော်ပြထားပါတယ်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစကမ်းတွေကို ARSA နဲ့တက္ကသိုလ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းနဲ့နယ်ရှင်လင်းရေးတွေလှုပ်ဆောင်ရမှာတိတ်ငြိမ်ကြီးတဲ့ Rohingya တွေဘင်္ဂလားဒေ့ရှ်တွေကိုထွက်ပြေးခဲ့ကြတာပါ Rohingya ဆိုတဲ့အတုံးကိုလက်မခံတဲ့မြန်မာအစိုးရဖက်ကတော့ ICC ရဲ့ဝင်ရောက်ဆွတ်ဖက်မှုကိုလက်ခံမှာမဟုတ်ပေမဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်အပြည့်အဝကတိပြုပါတယ်လို့83ကျင်းမြောက်ကုလသမဂ္ဂညီလာခံမှာမြန်မာကိုယ်စားလှယ်ကပြောကြားထားပါတယ်